စေုံတင်ထားတဲ့သတင်းဆရာကြီးအဝင်သတင်းစာဆရာကြီးအဝင်တင်ဒီကနေ့ခွဲစစ်ကူတာတယ်လို့ကြားပါရတယ်။ကဲသူ့ရဲ့ကြမ်းမာရေးအခြေအနေဘယ်လိုရှိသလဲဆိုတာကိုပြောပြပေးပါအောင်ကိုကြောင်လေ
း။ဟုတ်ကဲ့ပါကိုဇော်ဝင်းလည်းအင်းစိန်ထောင်မှာနှစ်ရှည်အချင်းချခံထားရတဲ့သတင်းစာဆရာကြီးဦးဝင်းတင်ဟာဥကြတဲ့ယောဂနဲ့ရန်ကုန်ပြည်သူ့ဆေးရုံကြီးမှာပြီးခဲ့တဲ့20ရက်နေ့တွေကခွဲစစ်ကူတာဖို့တက်ရောက်နေတာဒီကနေ့မနေ့ပိုင်းမှာတော့အော်မြင်မြင်ပဲခွဲစစ်ကူတာလို့ပြီးသွားခဲ့ပါပြီခင်ဗျ။ဦးဝင်းတင်ရဲ့နောက်ဆုံးကြမ်းမာရေးအခြေအနေတွေကိုတော့သူ့ရဲ့မိတ်ဆွေတို့ဖြစ်တဲ့ဦးမော်မော်ခင်က VOA ကိုအခုလိုမျိုးရှင်းပြထားတာရှိပါတယ်။
ဘောဆုံးကြမ်းမာရေးအခြေအနေကတော့ကောင်းပါလေ။အကုန်လုံးသူ့ကတ်ဘတ်ထဲကိုပြန်ပို့လိုက်ပြီလေခွဲစားရနေပြီတော့အခွဲစိတ်တဲ့နာရီကတနိုင်ခွဲပဲကြပါတယ်၈နာရီ45မှာစာခွဲပြီးတော့10နာရီ15မှာပြီးသွားပါတယ်အပြေးစားခွဲစိတ်မှုလေးပါပဲဆရာဝန်လေးသူနာမှုဆရာမတွေကလည်းအားလုံးယူရစိတ်အကုန်လုပ်ပေးပါတယ်ခုံစည်းနဲ့ခွဲတာမိစင်းနဲ့မခွဲဘူးတွေးချင်တာပေးချင်တာတော့ကျူးလို့ပေးလို့ရတယ်ဒါပေမဲ့ကျူးလို့မရသေးဘူးပေါ့ဒီနေ့ကတော့ကျူးလို့မရသေးဘူးပေါ့ဗျာနော်လွတ်လွတ်လပ်လပ်ကတော့ကြာကြီးတော့သူနဲ့သူစကားပြောခွင့်တော့မရပါဘူးကျွန်တော်ဒီလိုပဲဒီကနေပြီးဆိုင်စောင့်နေရတာပဲခဏတစ်ပြုတ်တော့တွေးရပါတယ်
အဲ့ဒါကတော့ဥဝင်တင်ရဲ့မိတ်ဆွေတူဖြစ်တဲ့ဥမော်မော်ခင်ရှင်းပြခဲ့တာပါဥဝင်တင်ကိုဆေးရုံမှာဘလောက်ကြာကြာဆက်ပြီးတော့ထားမလဲဆိုတာတော့မသိရသေးပါဘူးအချင်းကြနေတုန်းဥဝင်တင်ဆေးရုံတက်ရတာအခုချိန်နဲ့ပါဆိုလို့ရှိရင်၄ချိန်ရှိသွားခဲ့ပါပြီခွဲစိတ်ကုသမှုခံရတာကတော့၂ချိန်ရှိခဲ့ပါပြီအခုဆိုလို့ရှိရင်ဥဝင်တင်ဟာအသက်88နှစ်ရှိနေပါပြီအချင်းကြခံထားရတာကလည်း18နှစ်ကျော်နေပါပြီ1988ခုနှစ်နောက်ပိုင်းမြန်မာပြည်ဒီမိုကရေစီနိုင်ငံဖြစ်ပေါ်ရေးကြိုးပမ်းခဲ့ကြလို့အဖမ်းခံခဲ့ကြတဲ့သူတွေထဲမှာဥဝင်းတင်ဟာထောင်သက်တမ်းအရှိကြဆုံးပုဂ္ဂိုလ်တူလည်းဖြစ်ပါတယ်။သူ့မှာဥကြတဲ့ယောဂအပြင်နှလုံးသွေးကြောကျင်းတဲ့ယောဂ၊သွေးတူးယောဂနဲ့ခန္ဓာကိုယ်ကြိုက်ခဲနာကျင်တဲ့ဝေဒနာတွေခံစားနေရတာကြားပါပြီ။ဥဝင်းတင်ပြန်ပြီးတော့လွတ်မြောက်ဖို့အတွက်ကုလသမဂ္ဂရဲ့မြန်မာပြည်ဆိုင်ရာလူ့ခွင့်ရေးထူးကိုယ်စားလှယ်ကြီးဒေါက်တာပေါ်လိုဆာဂျီယိုပီညေရိုကရောနိုင်ငံတကာသတင်းမီဒီယာအဖွဲ့အစည်းတွေကရောလူ့ခွင့်ရေးနဲ့ဒီမိုကရေစီအင်အားစုတွေကရောတောက်လျှောက်ဆိုသလိုတောင်းဆိုနေခဲ့ကြတာပါဒါပေမဲ့လည်းမြန်မာစစ်စွားကတော့ဥဝင်းတင်ကိုပြန်လွှတ်ပေးမဲ့သဘောအခုချိန်ထိပြတ်တာမရှိသေးပါဘူးကိုဇော်ဝင်းလိုက်